မြန်မာနိုင်ငံမှာရွေးကောက်ပွဲကြီးနောက်တစ်ကြိမ်ကျင်းပဖို့ရှိနေချိန်မှာပဲနိုင်ငံရေးမှာစစ်တပ်ကဩဇာစွမ်းမှုနေရာတွေကိုရှော့ချရေးအာဏာရအမျိုးသားဒီမိုကရေစီ NLD ပါတီရဲ့ကြိုးပမ်းမှုတွေအပေါ်မေးခွန်းတွေထွက်ပေါ်လာနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့2008ဖွဲ့စည်းပုံခြေခံဥပဒေအရစစ်တော်နေရာ၄ပုံ၃ပုံကိုတပ်မတော်သားကိုယ်စားလှယ်တွေနေရာယူထားသလိုအစိုးရရဲ့အရေးပါရေးနေရာတွေကိုလည်းချုပ်ကန့်ထားတာတွေကို NLD အစိုးရကရှော့ချဖို့ကြိုးပမ်းတာတွေရှိခဲ့ပေမယ့်အောင်မြင်မှုမရတဲ့အပေါ်မေကွန်ထုတ်သူတွေရှိနေပါတယ်။ NLD ပါတီပြောခွင့်ရမုံရွာဦးအောင်ရှင်ကတော့မြန်မာနိုင်ငံရဲ့တမိုင်းကြောင်းအရာတပ်မတော်ကနိုင်ငံရေးမှာပါဝင်သင့်တယ်ဆိုရဲ့ယူဆချက်တွေကြောင့်အခုလိုအခြေအနေတွေနဲ့ကြုံနေရတာလို့ပြောပါတယ
်။ကျွန်တော်တို့လည်းအဲ့ဒီနိုင်ငံတွေနဲ့ရှားတဲ့အခြေအနေတွေရှိတယ်။ကျွန်တော်နိုင်ငံမှာမြို့လယ်နိုင်ငံကိစ္စကလည်းပေါင်း90ကျော်အမြင့်တက်လာတယ်။အဲ့ဒီဟာကျွန်တော်နိုင်ငံရဲ့ထူးခြားချက်ပဲ။ဒီလိုလည်းလည်းပြည်ပကရှိနေတဲ့နေရာဒီအလွတ်တော်လေးမှာတပ်တော်ရဲ့အခါကဏ္ဍရှိနေဦးမှာပဲဆိုပြီးယူဆတဲ့အတိုင်းသာလည်းရှိနေတယ်။အရင်ကပြောရရင်တော့ဟိုမြေသားပြည်နယ်တင်းပြည်ရေးကိုအခြေခံတဲ့ပြည်ရင်းကြီးကြီးနဲ့ဒီမိုကရေစီပြည်တွင်အခုတူတော်ရေးဆိုတဲ့အဟိုတစ်ဆက်ဆက်တည်းစဉ်းစားပြီးတော့ကျွန်တော်တို့အလုပ်လုပ်ကြရတာဖြစ်ပါတယ်။ခုနိုင်ငံရဲ့ထူးခြားတဲ့အခြေအနေရပဲကျွန်တော်တို့ထူးခြားကြမှာဖြစ်တယ်လို့ပဲပြောချင်ပါတယ်။
2008ဖွဲ့စည်းပုံခြေခံဥပဒေမှာဒီမိုကရေစီမဆန်တဲ့အချက်တွေပါနေရဆိုပြီးစတင်ရေးဆွဲစဉ်ကတည်းကအကန့်ကွက်ခဲ့တဲ့ NLD ပါတီဟာ2015ခုနှစ်ရွေးကောက်ပွဲဝင်တဲ့အခါမှာလည်းပြင်ဆင်ဖို့ကြိုးပမ်းမဲ့အကြောင်းကတိပြုခဲ့တာပါ။ဒါပေမဲ့လည်း NLD ဦးဆောင်တဲ့အစိုးရနဲ့စွတ်တော်တက်တန်း၄နှစ်ကျော်လာတဲ့အချိန်ထိအောင်မြင်မှုမရခဲ့ပါဘူး။နိုင်ငံရေးအကြက်ခတ်ဦးတင်မောင်တန်းကတော့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးမျှော်လင့်သလောက်အောင်မြင်မှုမရခဲ့တာဟာ NLD ပါတီကတက်မတော်နဲ့တက်မြက်ရေးကိုဦးစားပေးခဲ့တဲ့အတွက်ဖြစ်နိုင်တယ်လို့သုံးသပ်ပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတက်မတော်နဲ့ယုံကြည်မှုပြီးရှောင်ရတဲ့ကာလတခုကိုဖြတ်တန်းနေရတယ်။အဲ့ဒီအခါမျိုးမှာအဲ့ဒီအချက်တွေကိုဆောင်ရွက်တာကမျိုးသားပြန်လည်ရင်ကြားစီနဲ့ယုံကြည်မှုတည်ဆောက်ရေးကိုကြည့်ရမလားဆိုတာကိုပြန်ပြီးချစ်ချင်ရတယ်။အခုတတိအဲ့ဒါတွေကိုမလုတ်ခဲ့တာကတော့အဲ့ဒီယုံကြည်မှုတည်ဆောက်ရေးကိုပြက်ပြားမှဆိုးလို့လို့ယူဆရတယ်ပေါ့နော်ဒီငြိမ်းချမ်းရေးဖြစ်စဉ်မှာတက်တဲ့ဆွေးနွေးညီနိုင်ပြီးတော့မှဖွဲ့စည်းပုံပြုရင်ပြောင်းလဲရေးကိုသွားတဲ့လမ်းကြောင်းကိုရွေးချယ်တယ်လို့ယူဆရတယ်ဒါကလည်းသဘာဝကျတယ်လို့ထင်တယ
်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေမှာပူပေါင်းပါဝင်လာအောင်ကြိုးပမ်းရတာက NLD ပါတီခေါင်းဆောင်တွေအနေနဲ့တက်မတော်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဥပဒေမဲ့လောက်ရတွေကိုပါအကာအကွယ်ပေးရရှောင်းနေရဆိုပြီးလူခွင့်ရေလှုပ်ရှားသူတွေကဝေဖန်တာတွေလည်းရှိပါတယ်။လူခွင့်ရေလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ 45 Rights ရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေသူတွေတီ Nikki Diamond ကတော့ NLD ပါတီအနေနဲ့စစ်တပ်ကိုအလျှော့ပေးလိုက်ရောသွန်းတယ်လို့မြင်ပါတယ်
။အဲ့ဒါအဲ့ဒီကအခုလက်ရှိမှာစစ်တပ်နဲ့ညီညာပေးရလို့လုပ်နေတယ်။ခလက်စစ်တပ်ကိုပေါ့နော်အသေးယူသဘောမျိုးနဲ့ကစားတယ်ဆိုတော့ကစားဖို့ပြီးတော့မတွေးရအောင်။ဆုံးလို့ကျန်တာပါပြီဆိုတော့ NLD ကလူ့အင်အားကိုလည်းယူထားမယ်။ဒီလိုဆိုစစ်တပ်နဲ့တခုဖိတ်ကြိုက်ပြရမယ့်နေရာတွေမှာဖိတ်ကြိုက်ပြီးတော့အလျှော့ပေးတဲ့နေရာတွေမှာအလျှော့ပေးရမယ်။အလျှော့ချင်းရှိရမှာပေါ့နော်။ကိုစစ်တပ်ကလည်းတော်လည်းသူ့လိုချင်တာရှိတယ်၊သူပေးနိုင်တာရှိတယ်။ဒါပေမဲ့ခုလက်ရှိမှာဖြစ်နေတယ်ဆို NLD ကတောင်းလျှောက်လို့စစ်တပ်ကိုပဲပေးပြီးတော့ကစားရတယ်ပေါ့နော်။ Constitution အင်းကလည်း25ရက်ရဲ့တော့အစာပေးထားရတယ်။ဒီလိုဆိုတခြားနေရာတွေမှာလည်းသူအစာပေးထားသေးလိုက်ရတဲ့အားတွေအများကြီးရှိတယ်ပေါ့နော်။လူတို့အင်အားကိုတုံးပြီးတော့ပြင်းပြင်းနဲ့နေရာမှာပြင်းခဲ့လို့ဆိုလို့ကျွန်တော်တို့ချို့အကြောင်းလေးတွေရှိနိုင်ပါ့။
NLD ပါတီအများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းနေပေမယ့်လွှတ်တော်၄ပုံ၃ပုံနေရာယူထားတဲ့တပ်မတော်သားကိုယ်စားလှယ်တွေအပြင်စစ်တပ်နဲ့နှိစက်တဲ့ပြည်အောင်စုကြက်ခိုင်ဖွံ့ဖြိုးရေးပါတီတိုင်းရင်းသားပါတီတချို့ကကန့်ကွက်မှုတွေနဲ့ကြုံနေရတာပါလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရတပ်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရရင်ပြင်ဆင်လို့မရပဲဖြစ်နေရကြောင်းတခြားနီလန်ပေါင်းစုံတွေပါစဉ်းစားသွားမယ်လို့ NLD ပါတီပြောခွင့်ရမုံရွာဦးအောင်ရှင်ကပြောပါတယ
်မျိုးမျိုးပေါ့လက်တွေ့အရ2008ဖွဲ့စည်းပုံခြေရာဥပဒေကိုပြင်တယ်။ဒါပေမဲ့ပြင်လို့မရရင်တွတ်တော်ထဲမှာရှိတယ်လို့ဆက်ထားရခိုင်းလို့တပ်မတော်သားကိုယ်စားလှယ်နဲ့ဘယ်လိုသိယူလို့မလဲဘယ်လိုညှိနှိုင်းရမလဲဆိုတာလေကျွန်တော်ခေါင်းဆောင်တွေစဉ်းစားနေကြပြီလို့ပဲကျွန်တော်ယုံကြည်ပါတယ
်။တွတ်တော်ထဲမှာတပ်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းကိုအဆင့်30နဲ့လျှော့ချဖို့ NLD ပါတီကဥပဒေချမ်းတင်သွင်းပြီးပြင်ဆင်ဖို့ကြိုးပမ်းခဲ့ပေမယ့်ကန့်ကွက်မှုတွေကြောင့်အရာမတင်ဖြစ်ခဲ့ရပါNLD ပါတီဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကတော့လွတ်တော်တဲ့ဟာတပ်မတော်သားကိုယ်စားလှယ်တွေကိုဖဲထုတ်ဖို့ရည်ရွယ်ရာမဟုတ်ပဲပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေအပေါ်ရွေးချယ်ခံမဟုတ်တဲ့သူတွေကလွှမ်းမိုးရမျိုးမဖြစ်စေပဲဒီမိုကရေစီစံစံဖြစ်စေခြင်းကြောင့်ဖေဖော်ဝါရီ24ရက်ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်လူထုတွေ့ဆုံပွဲမှာပြောခဲ့ပါတယ်ကျွန်တော်ကတော့ဇော်ထက်ပါ 장원간에 비보 타라바